ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လဆာငွေကိုပြည်ရင်းကိုလွှဲပြောင်းမယ်ဆိုရင်လိုင်စင်ရဘန်တွေမှာလွှဲပြောင်းတာရောင်းချတာကိုယ်တိုင်သုံးစွဲတာတွေ21ရက်အတွင်းလွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်တယ်လို့ဗဟိုဘဏ်ကအမိန့်ထုတ်ထားပါတယ်။ဒါပေမဲ့ခွင့်ပြုထားတဲ့အချိန်တိုတောင်းတာရဲ့ဗဟိုဘဏ်ကသတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းနဲ့ပြင်ပပေါက်ဈေးကွာဟတာတွေကြောင့်တရားဝင်မဟုတ်တဲ့ဟွန်ဒီငွေလဲစနစ်ကိုပဲအသုံးများနေအောင်မယ်လို့ပြည်ပရောက်မြန်မာတချို့က VOA ကိုပြောပါရယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။နိုင်ငံခြားကိုရောင်းဝယ်ဖောက်ကားတဲ့လိုင်စင်ရဘဏ်ကတဆင့်ပြည်ရင်းကိုလွှဲပြောင်းပေးပို့ထားတဲ့အလုပ်အခကိုကိုတိုင်သုံးဆွဲတာတခြားသူကိုရောင်းတာဘဏ်ကိုရောင်းချတာတွေဗဟိုဘဏ်ကခွင့်ပြုထားပါတယ်။ဒါပေမဲ့21ရက်အတွင်းမှာအပြည့်အသက်ရောင်းရမယ်လို့အမိန့်ထုတ်တာပါ။ပြပမှာအလုံးလုံးကင်နေကြတဲ့မြန်မာတင်မောသားတွေကတော့ဗဟိုဘဏ်ကသတ်မှတ်ထားတဲ့ဒေါ်လာတန်ဖိုးနဲ့ပြင်ပပေါက်ဈေးကွာဟနေတာကြောင့်ညွှန်ကြားချက်တွေအတိုင်းလိုက်နာဖို့ကမလွယ်ကြောင်း VOA ကိုပြောပါတယ
်ပြောတာထပ်ပါတယ်တင်မောသားမှမဟုတ်ပါဘူးစီးပွားရေးလုပ်နေလို့ကျွန်တော်တို့ဘာရောက်နေနေလဲဒီငွေဈေးငွေဈေးကဟိုအတင်ဈေးနဲ့ဟိုအတင်ဈေးကကွာနေတာအဲ့ဒီငွေဈေးတော့အကုန်လုံးတော့ဘာရှိငွေငွေလဲကြီးဆိုတော့လည်းပုံမကျနာကြီးပဲပေါ့
ကဘာအနားကတင်မောလိုက်နေမှာလောက်ကင်နေတဲ့မြန်မာတင်မောသားက3000နဲ့4000ကြားမှာရှိမယ်လို့မြန်မာနိုင်ငံပင်လယ်ကူးတင်မောသားဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ကပြောပါတယ်။အများပြားဟာပြည်တွင်းလိုင်စင်ရဗန်တွေကတဆင့်လစာတွေကိုလွှဲပေးကြပါတယ်။တရားဝင်နီးနဲ့လစာငွေတွေလွှဲပြောင်းပေးမယ်ဆိုရင်ဝင်ငွေခွန်နဲ့သုံးစွဲဖို့ပစ္စည်းဝယ်ယူတာမှာအခွန်ဆိုင်ရာအကျိုးခံစားခွင့်တွေရမယ်လို့ဗဟိုဘဏ်ကပြီးခဲ့တဲ့သတင်းတစ်ပတ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ပြပရောက်မြန်မာတွေကတော့အရင်ကတည်းကဟွန်ဒီငွေလွဲတွေကိုပဲအသုံးပြုခဲ့တာကြောင့်အခုဆိုရင်အရင်ကတည်းကဒီငွေလွဲစနစ်တွေကိုအသုံးများလာလိမ့်မယ်လို့မြန်မာထိုင်းနယ်စပ်ကငွေလဲလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်။
သူတို့တယ်ဝန်ပေါက်ဈေးနဲ့ပြမဈေးနဲ့လကူကလည်းကွာတယ်။ကူကတော့တအားကွာပါပဲ။တယ်ဝန်ပေါက်ဈေးနဲ့အလုံးမဖြစ်တော့ဘူးဟုတ်ကဲ့။အစီအစီအလေးအမြန်ပါညာပေါ့နော်။ဘာညာခရကံနည်းနည်းစုပ်လို့ဆိုများတယ်ဟုတ်။ကိုဘောင်သွားပြီးတော့စီးရင်တွင်ပါတဲ့အချိန်ကြန့်ကြာရေနော
်အခုဆိုရင်ဗဟိုဘဏ်ကသတ်မှတ်ထားတဲ့ရည်ညွှန်းငွေလဲနှုန်းဟာအမေရိကန်ဒေါ်လာကို2100မှာပဲရှိပါတယ်ဒီကနေ့ပြင်ပပေါက်ဈေးမှာဒေါ်လာကို3500နဲ့4000ကျအကြာအယောင်းဝယ်လုပ်နေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်နိုင်ငံခြားကနေလွှဲပြောင်းလိုက်တဲ့ဒေါ်လာငွေတွေကိုဒေါ်လာအတိုင်းထုတ်ယူပြီးအပြင်မှာသုံးစွဲခွင့်ရှိတာလားဒါမှမဟုတ်တခြားအကောင့်တစ်ခုကိုတိုက်ရိုက်လွှဲပြောင်းခွင့်ရှိတာလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဘဟုဘိုင်းရဲ့ဒီညွန်ကြားချက်ပါလွတ်လပ်စွာရောင်းဝယ်ခွင့်ရှိတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိနိုင်ဖို့ဘဟုဘန်ကို VOA ကဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူး။ထိုင်းဘတ်ငွေဆိုရင်လည်းရည်ညွန်းငွေလဲနှုန်းဟာတစ်ပတ်ကို58ကျပ်သာရှိပေမဲ့အပြင်မှာတစ်ပတ်ကို105ကျပ်လောက်အထိဈေးပေါက်နေတယ်လို့လုပ်ငန်းရှင်တယောက်ကပြောပါတယ်။ဒါကြောင့်လဲပြည်ပကရတဲ့လုခလစာကိုဘဟုဘိုင်းရဲ့ရည်ညွန်းငွေလဲနှုန်းနဲ့အလဲခံရမယ့်ကိစ္စကိုတော့လူအတော်များများရှောင်ကြလိမ့်မယ်ဆိုပြီးပြည်တွင်းလုပ်ငန်းရှင်တချို့ကသုံးသပ်ကြပါတယ်ခင်ဗျာ။